restaurant. Combien de personnes?
Ma tsumiya mui bari lowi yaw le bya. Ba saka da ni do.
Ko da nyu khana le nyu khana le nyu. Di ma Google Translate ko san ni da.
Oh, di to lo rong ga Google ga update lou lai de su le Google ba la bian app la bya. To to pu kaung twa la bya. Di chang lo saung ma ri to myan myan ma yee ni ja ra ro tui ye.
A khu san chi ni da law ga ro ma so ba u. Khuna rong wa English ga ni pin tit lo ba da bian naw san chi ni da.အတန်ထွက်တရတော့ဒီဆက်ကပြောနေတာဆိုတော့တကယ်လူတယောက်ပြောနေတယ်လို့မျိုးတော့အတိအကျမမှန်ဘူးဒါပေမဲ့တော်တော်လေးနှိစက်ပါတယ်လမ်းနာမည်တွေပါတယ်ဆိုလို့ရှိရင်ဘယ်လမ်းကိုပြောနေတာလဲဆိုတာမျိုးတော့ကတော့သဘောပေါက်ပါတယ် Google Translate App အသစ်နဲ့ပတ်သက်ပြီးတော့ Google ရဲ့ blog မှာဆိုထားတာကတော့သူတို့ရဲ့ Google Translate application ထည့်ထားတဲ့ mobile လက်ကင်ဖုန်းတွေကိုအသုံးဝင်တဲ့ဘာသာပြန်ဆက်တွေအဖြစ်နဲ့သုံးနိုင်အောင်လို့ရည်ရွယ် update လုပ်ထားတာပါတဲ့
အခု update လုပ်ထားတဲ့ Google ဘာသာပြန် app ကဖုန်းရဲ့ကင်မရာနဲ့ microphone ကိုသုံးပြီးတော့လမ်းမပေါ်ကဆိုင်းဘုတ်တွေ poster တွေကိုချက်ချင်းဘာသာပြန်ပေးနိုင်ပြီဆို
ဟုတ်တယ်ကျွန်တော်အခုနောက်ကပဲအဲ့ဒါဆန်းနေတာဥပမာဆိုင်းဘုတ်တစ်ခုကိုသူ့ရဲ့ app ထဲမှာပြထားတဲ့အတိုင်းကင်မရာနဲ့ချိန်ရိုက်လိုက်ပြီးပြီဆိုတာနဲ့အဲ့ဒါဘာတွေပြောထားလဲဆိုတော့ချက်ချင်းဆိုသလိုဘာသာပြန်ထားတဲ့စာတွေပေါ်လာတယ်အင်တာနက်ချိန်မထားလို့ရှိရင်လည်းအဲ့ဒီဘာသာပြန်ပေးတဲ့ function သုံးလို့ရတယ
်အဲ့လိုမျိုးကအရင်ကလေးက Google Translate app ကလုပ်ပေးနိုင်တာပဲမဟုတ်ဘူးလားဗျအရင်ကလေးကဘာသာစကား36မျိုးကိုဘာသာပြန်ပေးနေရဆို
ဖုန်းကင်မရာနဲ့ရိုက်ထားတဲ့စာတွေကိုအရင်တော့ကဘာသာပြန်ပေးနိုင်တယ်ဆိုတော့ဟုတ်ပါတယ်ဒါပေမဲ့အခုလိုမျိုးစောင့်နေစရာမလိုပဲနဲ့ချက်ချင်းဘာသာပြန်ပေးတာမျိုးမဟုတ်ဘူးလေနောက်အခု update လုပ်ထားတဲ့ app အစ်စ်ကအင်္ဂလိပ်လိုကနေပြီးတော့ပြင်သစ် Germany Italy Spain Portuguese နဲ့ Russia ဘာသာတွေကိုချက်ချင်းဘာသာပြန်ပေးနိုင်တယ်လို့မျိုးအဲ့ဒီဘာသာစကား6မျိုးကနေလည်းအင်္ဂလိပ်လိုမျိုးချက်ချင်းဘာသာပြန်ပေးနိုင်ပြီအစံထွက်သိကျင်နေဆိုလို့ရှိရင်လည်းအစံကိုနားထောင်ကြည့်လို့ရတယ်ရှင်
။ဒါဆိုလို့ရှိရင်အဲ့ဒီနိုင်ငံတွေစီသွားရင်လမ်းပြောက်မှာတိတ်ပူစရာမလိုတော့ဘူးပေါ့ဗျာ။ Google ဘာသာပြန် app ကအစံထွက်လည်းပြောနိုင်တယ်ဆိုတော့ဒီကနေနဲ့စကားတော်ပြောလို့ရပြီပေါ့
။ဟုတ်တယ်။ app ထဲမှာပေါ်နေတဲ့ microphone ခလုတ်လေးကိုနှိပ်ပြီးတော့ကိုကပြောလို့ရှိရင်ဘာသာပြန်သိကျင်တဲ့ဘာသာကိုအစံထွက်ပြီးတော့ပြောပေးတယ်။တစ်ဖက်ကသူ့ဘာသာစကားနဲ့ပြောတာကိုလည်း app ကအင်္ဂလိပ်လိုချက်ချင်းပြန်ပေးနိုင်တယ်။တခုကောင်းတာကဒီစကားစပြီးတော့ပြောလိုက်ပြီဆိုတာနဲ့application ကဘာဘာသာနှစ်မျိုးနဲ့ပြောနေတာလဲဆိုတော့အလိုလိုမှတ်ထားလိုက်တယ်။ဆိုတော့တစ်ခါပြောလိုက်မှတစ်ခါ microphone ခလုတ်ကိုနှိပ်နေစရာမလိုတော့ဘူး။အဲ့ဒါအင်္ဂလိပ်စကားနဲ့ဆွတ်ဆွတ်ပြောတဲ့ဘာသာ6မျိုးကြားမှာအပြန်အလှန်ချက်ချင်းဘာသာပြန်ပေးနိုင်တာကိုပြောတာနော်။တခြားဘာသာတွေအတွက်လည်းဆက်ပြီးတော့လုပ်နေတယ်လို့ Google ကတော့ပြောပါတယ်
။အဲ့ဒါကြောင့်ဒီ Huffington Post ရဲ့ဆောင်းပါးက update လုပ်ထားတဲ့ Google Translate ကကို့အတွက်ငွေကုန်တက်တာစေလိမ့်မယ်လို့ဆောင်းပါးရေးထားတာနေပါဗျ။ Google Translate ကြောင့်နိုင်ငံခြားသွားတဲ့အခါမှာကို့ရဲ့ smartphone ကကိုယ့်အတွက်အကောင်းဆုံးအဖို့ဖြစ်ပါလိမ့်မယ်တဲ့အင်တာနက်နဲ့ချိတ်ထားစရာမလိုဘဲနဲ့ကိုမဖတ်တတ်တဲ့စာတွေကိုဘာသာပြန်ပေးနိုင်တယ်ဆိုတော့နိုင်ငံခြားမှာအင်တာနက်သုံးနိုင်ဖို့ roaming charge တွေလည်းကုန်စရာမလိုတော့ကမ္ဘာတစ်ခွင်ခီးသွားနေကြတဲ့သူတွေအတွက်စိတ်လှုပ်ရှားစရာပဲလို့ Huffington Post ဆောင်းပါးကရေးပါတယ
် Google Translate app နဲ့စကားအပြန်အလှန်ပြောတာကိုဘာသာပြန်ခိုင်းမယ်ဆိုရင်တော့အင်တာနက်လိုတယ်နော်ကင်မရာသုံးပြီးတော့ဘာသာပြန်ခိုင်းတာကပဲအင်တာနက်မလိုတာကိုကဘာသာပြန်စီစဉ်တဲ့စာကိုသူပြောသလိုမျိုးဖုန်းကင်မရာနဲ့ချိန်လိုက်ပြီးဆိုတာနဲ့အဲ့ဒီစာသားနေရာမှာပဲဘာသာပြန်တဲ့စာပြောင်းပြီးတော့ပေါ်လာတာကင်မရာနဲ့ရောအစံတွက်နဲ့ပါဘာသာပြန်မပေးနိုင်တဲ့ဘာသာစကားတွေဆိုရင်တော့ကင်မရာပုံရောမိုက်ခရိုဖုန်းပုံရောမပေါ်တော့တာကိုတွေ့ပါလိမ့်မယ
် Google ရဲ့ပြောရဆိုရင်တော့ Google Translate application ကိုတုံးကြတဲ့သူကတစ်လကို1,500ကျော်တယ်တဲ့တနည်းတနည်းကိုဘာသာပြန်ပေးနေရတဲ့ခါပေါင်းကလည်း1,000ကျော်တယ်ဆိုပဲဗျဒါနဲ့မဆီမြတ်မုံမြန်မာလူရောစမ်းကြည့်ပြလားဗျ
စမ်းကြည့်တာပေါ့စမ်းကြည့်တော့အင်္ဂလိပ်လိုကနေမြန်မာလိုဘာသာပြန်တာကပဲအလုပ်ဖြစ်တယ်။ပြောရရင်တော့ဘာသာပြန်ပြီးကသိပ်ပြီးတော့မချောလာဘူး။ဥမာအဘဲတို့ရို့အဘဲမရှိသနီးတို့စောင့်ဆိုင်းရပါလိမ့်မည်တို့လိုမျိုးစာသိပ်ဆန်လွန်းတဲ့ပုံမှန်စကားပြောသုံးတယ်လို့မျိုးမဟုတ်ဘူး။နောက်အင်္ဂလိပ်လိုမျိုးခက်ရှိရှိပြောတဲ့စာကြောင်းဆိုလို့ရှိရင်ဘာသာပြန်တဲ့အတိတ်ပဲပါမှားသွားတယ်။စာလုံးတစ်လုံးနှလုံးလောက်ကိုတော့ဘာသာပြန်တာမျိုးကအဆင်ပြေပါတယ်။ဒါတော့မှ sacrifice ကိုရစ်ပူစော်ရလို့ပြန်တော့သုံးတဲ့နေရာပေါ်လိုက်ပြီးတော့မှအတိတ်ပဲပြောင်းတတ်တာမျိုးကြရင်တော့မှားပြီပေါ့အစိုးဆုံးကတော့မြန်မာလိုအတန်ထွက်တာတွေကိုအင်္ဂလိပ်လိုပေါင်းပြတာတွေကတော်တော်လေးလွဲတယ်ရှင့
်ဒါကြောင့် New York Times သတင်းစာကြီးရဲ့ blog စာမျက်နှာကဆောင်းပါးထဲမှာ Google Translate app ဟာသိပ္ပံကားတွေတဲကလို့တော့အစင်မချောလာသေးဘူးဆိုပြီးတော့သုံးသပ်ထားတာပါဘာသာပြန်ခိုင်းတဲ့စာကြောင်းကအတူဆုံးဖြစ်မယ်ဘန်စကားတွေမပါဘူးဆိုရင်အကောင်းဆုံးပဲတဲ့စာကြောင်းကိုအတန်ထွက်ဖတ်ပြပြီးတော့ဘာသာပြန်ခိုင်းမယ်ဆိုလို့ရှင့်လေတခါလေးစာကြောင်းရှိကြီးကိုမပြောပါနဲ့တဲ့ကြားမှာနားနားပြီးတော့ပြောပါတယ်စင်လုံးကြောင်မဟုတ်ပြီမဲ့ Google ရဲ့ဘာသာပြန် application ဟာဘာသာစကားမပေါက်လို့ဒုက္ခမရောက်နိုင်အောင်အထောက်အကူပြုတဲ့ရှေ့တိုးခြေလှမ်းတစ်ခုဖြစ်ပါတယ်လို့တော့အမှတ်ပေးထားပါတယ်
။တခုတော့ရှိပါတယ် Google ကဒီဘာသာစကားမျိုးစုံကိုဘာသာပြန်ပေးနေတာ2000ခုနှစ်ထဲကပါအခုဆိုလို့ရှိရင်ဘာသာစကားပေါင်း90ကိုဘာသာပြန်ပေးနေပါတယ်။စောစောပြောသလိုပါပဲဒီနေ့ကိုဘာသာပြန်ပေးနေရတဲ့အချိန်ကလည်းတန်း1000ကျော်ရဲဆိုတော့သူ့ရဲ့အခန်းကဏ္ဍကလည်းတော်တော်လေးကြီးတယ်လို့တော့ပြောနိုင်ပါတယ်
ဘာသာပြန်နည်းပညာကိုပိုကောင်းတဲ့ကောင်းအောင် Google ကကြိုးစားနေတယ်လို့ပဲ Microsoft ကလည်းသူ့ရဲ့ Skype မှာအင်္ဂလိပ်ကနေ Spain ဘာသာကိုဒဲဆပြီးတော့ဘာသာပြန်ပြီးနေပါပြီဗျတခြားဘာသာတွေကိုလည်းပြန်ပြီးနိုင်ဖို့ကြိုးစားနေပါတယ
် Mashable ဆိုတဲ့ blog မှာ ID ဆောင်းပါးရှင်တယောက်က Google Translate application ကိုရော Skype Translator ကိုပါသုံးကြည့်တာကိုရေးထားပါတယ် Google နဲ့မှာလွဲတာတွေရှိနေပေမဲ့လည်းခီးသွားတဲ့အခါမှာဒီဘာသာပြန်သုံးဖို့အတွက်အများကြီးအသုံးဝင်ပါတယ်အလားတူပဲအစမ်းစားလုပ်နေတဲ့ Skype Translator Preview ကလည်းအင်္ဂလိပ်နဲ့စပိန်နှစ်ဘာသာပဲရှိနေသေးပေမဲ့အသုံးဝင်နိုင်ပါတယ်တဲ့ဒါပေမဲ့ Skype ကတော့လောလောဆယ်မှာ Desktop Computer ဒါမှမဟုတ်ရင် Laptop Computer နဲ့ပဲသုံးလို့ရနေသေးတာကြောင့်လက်ကင် Mobile Phone နဲ့ဘယ်နေရာကိုမဆိုတည့်သွားနိုင်တဲ့ Google Translate ကတော့ပို့ပြီးတော့တာပါတယ်လို့အမှတ်ပေးထားပါတယ်ရှင်